ဒန်မတ်နိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Social Democrats Party ခေါင်းဆောင်ဟာအသက်အငယ်ဆုံးနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မှဖြစ်ပါတယ်။အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်မဲ့အသက်42နှစ်အရွယ်ပါတီခေါင်းဆောင် Mate Fredrickson ကနိုင်ငံကိုလမ်းကြောင်းတစ်စီသွားစီစဉ်တဲ့အတွက်မဲဆန္ဒရှင်တွေကသူတို့ပါတီကိုမဲပေးခဲ့ကြတာဖြစ်တယ်လို့အောင်ပွဲခံမင်းကွန်းမှပြောကြားသွားပါတယ်။သူတို့ပါတီအနေနဲ့ညွန်ပေါင်းမဟုတ်ဘဲတပါတီတည်းအစိုးရဖွဲ့နိုင်ဖို့ကြိုးစားသွားမယ်တဲ့ချိန်ထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေအတွက်လက်ရရင်ပါတီရဲ့ထောက်ခံမှုကိုရယူမှာဖြစ်တယ်လို့လူမှုဖူလုံရေးကိစ္စတွေအတွက်လက်ဝဲရင်ပါတီရဲ့ထောက်ခံမှုရအောင်လုပ်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အထွေထွေရွေးကောက်ပွဲမှာ Social Democrat Party ကမဲစုစုပေါင်း26ရာခိုင်နှုန်းလောက်နဲ့တခြားနိုင်ငံရေးပါတီတွေအားလုံးထက်အသာရခဲ့တာပါ။အမတ်169နေရာရှိတဲ့ပါလီမန်မှာအမတ်နေရာ62နေရာအနိုင်ရခဲ့ပါတယ်။အခုလိုအတိုက်ခံ Social Democrat Party ကအနိုင်ရခဲ့ပြီးတဲ့နောက်ဝင်းကြီးချုပ်Lars Loki Rasmussen ကရှုံးနိမ်ကြောင်းဝင်ခံခဲ့ပြီးယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာပါတယ်။အစိုးရတဲ့မဖွင့်နိုင်ခင်အထိသူ့အစိုးရကအိမ်ဆောင်အစိုးရအဖြစ်ဆက်တာဝန်ယူသွားမယ်လို့ဝင်းကြီးချုပ် Rasmussen ကပြောခဲ့တယ်လို့ Social Democrats Party အနေနဲ့သူ့ရဲ့ Liberal Party နဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့လည်းအကြံပြုခဲ့ပါတယ်။